အဖြူရောင်နယ်မြေဖြစ်တဲ့ရခိုင်ဒေသတွင်လက်နက်ကိုင်ဖွဲ့တွေဝင်ရောက်ခြေချတာဟာလုံခြုံရေးချိန်ချမှုဖြစ်တာကြောင့်အစိုးရဘက်ကထိုက်တင့်တဲ့လုံခြုံရေးအတွက်တာဝန်ယူဆောင်ရွက်ပေးနေတာဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးကော်မရှင်အကြီးအကဲကပြောလိုက်ပါတယ်။ NRPC အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနနဲ့အပြစ်ရစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေဒီကနေ့နေပြည်တော်မှာတွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းနှစ်ဖက်အကြားတိုက်ပွဲတွေလျှော့ချဖို့အပါအဝင်သဘောတူညီချက်အချို့ရရှိခဲ့တယ်လို့လည်းသိရပါတယ်။ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ဖိတ်ကြားကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့လုံးကအားလုံးပါဝင်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကနှုတ်ခွန်းဆက်အမှားစကားပြောကြားရမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်ပြည်ပခတွေချုပ်ငင်းဖို့အတွက် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုအလေးထားပြောကြားပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းအခုလိုထည့်သွင်းပြောဆိုပါတယ်
။ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြစ်ကြီးဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်။အဖြူရောင်နေမြေကိုလက်နက်ကင်ဖွဲ့စည်းတွေချင်းချဖို့ကြိုးစားခြင်းဟာလုံလုံရေးကိုချင်းချမှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့နဲ့လုံလုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါလေဆိုတာနားလည်ဖို့ပါပြဖို့လူ့အကြောင်းတင်ပြလိုပါတယ
်ဆက်လက်ပြီး NCA လမ်းကြောင်းမှာပါဝင်ရေးအတွက်အခုလိုပြောပါတယ
်နှစ်ပေါင်း80ကျော်ကြာမြင့်ပြီဖြစ်တဲ့ပြည်တွင်းလက်နက်ကင်ပြည်ပကတ်တွေရဲ့သင်ငန်းစာနဲ့အခုလက်ရှိရခိုင်ပြည်နယ်မှာပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမဲ့အစားနိုင်ငံရေးစပွဲဝိုင်းကိုလာရောက်ချဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့နေနဲ့ပြောကြားလိုပါတယ် NC လမ်းကြောင်းနဲ့ညီငယ်ဖြစ်စင်မှာပေါဝင်လာဖို့အစိုးရနဲ့တပ်မတော်ကညီငယ်တကားကိုအမြဲတမ်းပဲဖွင့်နှစ်ထားပါတယ
်ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းတည်တည်ကလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုတင်ပြညှိနှိုင်းခဲ့ပြီးတဲ့နောက်မှာအချက်၅ချက်အပေါ်သဘောတူညီခဲ့ကြကြောင်းဆွေးနွေးပွဲအပြီးမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်
ကျွန်တော်အချက်၅ချက်ရနံပါတ်၁ကတော့လက်ရှိဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေချုပ်ချနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းသွားမယ်။နံပါတ်၂ကတနိုင်ငံလုံးဒီနေအကြမ်းမှုကိုထိန်းသိမ်းနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်။နံပါတ်၃ကဒေသဖွံ့ဖြိုးရေးနဲ့ဒေသခံပြည်သူများရေးအတွက်နှစ်ခလုံးကလေးထားဆောင်ရွက်ကြမယ်။နံပါတ်၄ကမျိုးသားပြည်နယ်တမန်ရေးနဲ့ငြိမ်းချမ်းရေးအတွက်အရင်းခံကြောင်းတရားဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ငြိမ်းချမ်းစွာဆွေးနွေးကြမယ်။နံပါတ်၅ကတော့နှစ်ဖက်အဆုံးပြတ်ပေးနိုင်တဲ့ပုံပုံများပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေမကြာခဏဆက်လက်ပြုလုပ်သွားမယ်ဆိုလို့ကျွန်တော်သဘောတူနိုင်ခဲ့ပါတယ်
။တွဲဆောင်ဆွေးနွေးမှုတွေကိုနှစ်လတစ်ကြိမ်ဆွေးနွေးဖို့အကြံပြင်းသတ်မှတ်ခဲ့ကြောင်းနဲ့တွဲဆောင်ဆွေးနွေးပွဲတွေရဲ့အကျိုးရလဒ်ပေါ်မူတည်ပြီးတမ်ရော့ဘက်ကအပြည့်ရကာလကိုနှစ်လတစ်ကြိမ်ဒါမှမဟုတ်လေးလတစ်ကြိမ်တက်တန်းတိုးမြင့်ပွဲရှိကြောင်းလည်းဦးစော်ထေးကပြောပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ် ULA AA ရဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်က
ဒီအချက်တွေကိုနှုတ်ဦးနှစ်ဖက်ကမှန်မှန်ကန်ကန်အကောင့်တွေဖော်ကြမယ်ဆိုလို့ရှိရင်စေတနာမှန်မှန်နဲ့အကောင့်တွေဖော်ကြမယ်ဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေကပြောချဖို့အလားအလာရှိတယ်။ဒါပေမဲ့အဲ့ဒါကိုဒီနေ့ဆွေးနွေးတဲ့ရလဲအရာအကောင့်တွေမပေါ်ဘူးဆိုရင်တော့အရင်တိုင်းပဲရှိမှာဖြစ်တယ်။
အဖြူရောင်နယ်မြေမှာလက်နက်ကိုင်အဖွဲ့တွေအခြေချတာနဲ့ပတ်သက်လို့ဗိုလ်မှူးကြီးကျော်ဟန်ကရခိုင်ပြည်သူတွေကိုကာကွယ်ဖို့အတွက်ရခိုင်တပ်မတော်ကိုရခိုင်ပြည်မှာတည်ရှိရေးဟာသူတို့အဖွဲ့ရဲ့ရည်မှန်းချက်ဖြစ်ကြောင်းပြောဆိုပါတယ်ဒီနေ့ဆွေးနွေးတဲ့အဖွဲ့၈ဖွဲ့မှာ UWSA ဝ NDAA မိုင်းလာ SSPP ရှမ်းနဲ့ KNPP KNE အဖွဲ့တွေဟာအစိုးရနဲ့ bilateral ကနှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီး KIO ကချင် MNDAA ကိုကန် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်အဖွဲ့တွေကတော့ bilateral စာချုပ်ကိုလက်မှတ်မရေးထိုးရသေးသလိုအစိုးရတပ်မတော်နဲ့တိုက်ခိုက်နေစေအဖွဲ့တွေဖြစ်ပါတယ်သူတို့တွေဟာ bilateral စာချုပ်ကိုလက်မှတ်ရေးထိုးရေးအတွက်အဓိကဆွေးနွေးခဲ့ကြပါတယ်